နှစ်ရက်အတွင်းအကျဉ်းထောင်6000စုဖူတာကြောင့်အကျဉ်းသား4ဦးသေဆုံးပြီးအချို့ဒဏ်ရာရရှိခဲ့ပါတယ်။လူသေဆုံးမှုတွေရှိခဲ့တဲ့ရွှေဘိုအကျဉ်းထောင်ဟာအခုတော့အခြေအနေတည်ငြိမ်နေပြီလို့တာဝန်ရှိသူတွေကပြောပါတယ်။သမရရဲ့တတိယအကြိမ်မြောက်လူငင်းချမ်းသာခွင့်ကြီးညာပြီးနောက်တင်းကဆလို့အခုလိုစုဖူမှုတွေဇက်တိုက်ဖြစ်လာခဲ့တာပါ။ဒီကြောင့်လည်းပတ်သက်လို့ VOA သတင်းတော့ကိုထက်အောင်ခန့်သတင်းပေးပို့ပါရယ
်မနေ့ကစကိုင်းတိုင်းကလေးမော်လိုက်ကျင်းတော်နဲ့ဖန်ကျင်းတော်တို့မှာစူပူမှုဖြစ်ပြီးဒီနေ့မှာတော့မြကြီးနားပတ်သိမ်းတာယာဝတီရွှေဘိုတို့မှာထောင်စူပူမှုတွေဖြစ်ပေါ်ခဲ့ပါရယ်ရွှေဘိုကျင်းတော်ကတော့မနေ့ညကလေးကစူပူမှုဖြစ်ပြီးအနာဝနီဘက်ကတနက်နေ့ပြည့်လို့အကျဉ်းသား၄ယောက်တည်ဆုံခဲ့ပြီးအကျဉ်းသားအချို့ဒဏ်ရာရရှိခဲ့တာလည်းဖြစ်ပါရယ်ဒီကနေ့ရွှေဘိုထောင်စူပူမှုကိုစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကိုတိုင်လာရောက်ခဲ့ပြီးအကျဉ်းသားတွေတောင်းဆိုတာတွေကိုတင်ပြပေးသွားမယ်လို့မီဒီယာတွေမေးမြန်းမှုကိုဖြေကြားသွားခဲ့ပါတယ
်။တောင်းဆိုရတဲ့ကစားရေးသားတို့ကတို့မင်းကဓာတ်နှုတ်ညီမကိုရေးပေါ့။ဓာတ်နှုတ်တို့ကိုတင်ပေးမှာပဲလေ။တို့မင်းတို့ဟိုဘောက19လားဟလားနော်။19လည်းတို့တင်ပေးမှာပဲလေ။တို့တောင်းဆိုရတဲ့ကိုရေးပါလို့တို့ကပြောထားပြီးသားပဲ။မင်းတို့ပြောပါလို့လုပ်ပါမလုပ်ပါနဲ့။တို့ရည်ရွယ်တကူကဘလောက်ပဲရည်ရွယ်ကောင်းသောလုပ်တီးလုပ်ဟာမှားသွားတယ်အဲ့ရွယ်တကအလားတာဖြစ်သွားရော။ညီညီတန်တန်လေးနဲ့လုပ်ခဲ့ပြီးမှဆိုရင်ဒါမှမဟုတ်တို့ဘလို့ပဲတို့တင်စားရတင်ပေးမှာပါ။နောက်ဘလို့ဝစီတယ်မရှိပါဘူး။တော့ဒီနေ့ကျတဲ့ကျောင်းနဲ့တော့ဘာမှဆရာရတာမရှိလို့ပြရတယ်လေအခုဆရာလည်းအခုအဆောင်တွေလက်ပါကြည့်ရမယ
်ရွှေဘိုချင်းထောင်ဆိုတာဒါနဲ့ဆိုနှစ်ကြိမ်ရှိပါပြီတမနာရဲ့ဒုတိယကြိမ်လွင်ငင်းချက်နာဝင်ကြီးညာပြီးမှလည်းအလားတူစူပူမှုဖြစ်ခဲ့ပါတယ်အခုတစ်ခေါက်စူပူမှုမှာအာနာပိုင်းဒီဘက်ကပြစ်ကတ်ထိန်းသိမ်းခဲ့လို့တည်ဆုံးခဲ့တာတွေရှိခဲ့တာဖြစ်ပါတယ်ဒီကနေ့ရွှေဘိုချင်းထောင်ဖြစ်စဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံလူမှုကယ်ဆယ်ရေးအသင်းရွှေဘိုမြို့ဥက္ကဋ္ဌဦးမျိုးမြင့်ကခုလိုပြောပါရယ်
တာဝန်ရှိသူတွေကိုပြန်လည်ပြီးတော့ခုခံတဲ့အတွက်ဥတီပိုင်နဲ့ရိုက်ဓာတ်တွေရောနဲ့ခဲတွေပိုင်နဲ့ပြစ်တဲ့အတွက်အတင်းသူတို့ကဝင်စည်းမလို့ဖြစ်တဲ့အတွက်လက်မြစ်ပြည့်ရတဲ့အချိန်မှာအထီးရပဲရှိတာပါကျန်တာမရှိပါဘူးမနေ့ကကျွန်တော်3000ကောက်ပါတယ်ဗျာညတော့3000နဲ့ဟိုနေ့ကတာမန်တန်ရာတူပါဗျာမနေ့ကတော့ဓာတ်ပေါ်ကြီးတစ်ခုနဲ့ပြည့်နေတန်ရာတစ်ယောက်နဲ့တာမန်တန်ရာတစ်ယောက်ပါဗျာအခုလေအဝင်းရုပ်ကိုယ်တိုင်ရှင်းတာကိုလက်မခံတာပါအကျဉ်းသားတွေကမင်းတို့ဖြစ်ချင်းတော့တင်ပြပြီးဆိုတော့တို့လက်မခံတာပါအဲစစ်တပ်ကတော့အထဲမော်လုံညုံရေးအရာပဲဒီမှာအကုန်လုံးတို့တပ်ဆိုင်ရာဒေသအနာပိုင်းနဲ့အကုန်လုံးတို့လုံညုံရေးရစောင့်ကြည့်နေတာရှိတာပါအထဲတော့မဝင်ပါဘူးအကုန်ငြိမ်သွားပါကြီးအကုန်ငြိမ်သွားပြီအဲသူတို့တောင်းဆိုတာကမနက်ကဟိုဟာဝင်းကျုံနဲ့တို့ညှိနှိုင်းတယ်သူတို့တင်ပြချက်အေးဝင်းကျုံကလည်းမင်းတို့တင်ပြချက်တော့ငါဆက်ပြီးတင်ပြပေးမယ်ငါတူလည်းမပြီးဘူးအကုန်လုံးမင်းတို့တင်ပြပေးငါတို့စီစဉ်လိုအပ်တာကိုကူညီဆောင်ရွက်ပေးမယ်လို့ပြောတာအဲ့ပြောတာကိုသူတို့ကလက်မခံကြတာအထဲမှာအဆောင်တွေဖြတ်တော်တွေဖြတ်ရိုက်ချိုးပုံလျှောက်လုပ်ကြတာအင်အားသုံးကြောင်ထိမ့်နေရတဲ့သဘောပါပဲဗျဒါကမထိမ့်နေလို့ရှိရင်ဒီတက်ဒီဆိုးမဲ့အခြေအနေတွေဖြစ်ကုန်ပါပြီ
အကျဉ်းသားတွေဟာလူငင်းချမ်းသာခွင့်ဒန်းလူခွင့်ရရှိဖို့နဲ့အစိုးရအဖွဲ့မြန်မာနိုင်ငံလူခွင့်ကော်မရှင်သတင်းမီဒီယာတွေနဲ့တွေ့ဆုံမှုအဓိကထားတောင်းဆိုနေရလဲဖြစ်ပါတယ်အခုလိုနှစ်ရက်အတွင်း1600ခုစုပူမှုဖြစ်ပေါ်တာဟာအကျဉ်းသားတွေကိုလွှတ်ပေးရမှာပွင့်လင်းမြင့်တောင်းမှုမရှိရကြောင်းလို့တုံးတက်တာကနိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်းကကိုပူကြည်ပါ
အဓိကကြောင်းရင်းကသူတို့လွတ်မြောက်ရေးအတွက်ဆိုလို့ပြောတယ်ဆိုရဲဆိုတဲ့အခါမှာဒီအကျဉ်းသားတွေကိုလွှတ်ပေးတဲ့အခါမှာစီစစ်မှုပုံစံကရှင်းလင်းဝင်လင်းမြင်တာမျိုးမရှိဘူးဘယ်လိုစီစစ်တာလဲဘယ်သူတွေကစီစစ်တာလဲဘယ်လိုအကျဉ်းသားမျိုးကရွေးပြီးလွှတ်တာလဲဆိုတဲ့ဒီဝင်လင်းမြင်တာမျိုးမရှိတဲ့အပိုင်းကိုတော့ပြောတွေ့ရတယ်ဆိုတော့ကကြတော့အစိုးရကစီစီရေးလုပ်မယ်ဆိုလို့ရှိရင်ဖြစ်နိုင်တဲ့ကအချင်းသားစီစီရေးကုမ္ပဏီလိုမျိုးဖွဲ့ပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့ဒီလိုပုံယူပုံလင်းမြင်သားတဲ့ဟာကိုပုံလင်းမြင်သားတဲ့ဖြစ်စဉ်မျိုးကိုကျွန်တော်တို့ရနိုင်တယ်။အဲ့လိုပြောဆိုလို့ရှိရင်အချင်းသားတွေကလည်းသူတို့မလို့ရင်မလို့ရတဲ့အကြောင်းကိုလည်းသိချာသိအောင်။ဆိုတော့ဒီလိုမျိုးဖြစ်အောင်တော့ကျွန်တော်တို့ဟိုစီစဉ်ရမယ်။နောက်တစ်ခုကအခုဒီအချင်းသားတွေဆန္ဒပြမှုကိုဖြိုခွဲတဲ့အခါမှာလူအချင်းသားတွေတည်ဆုံတဲ့အဆင့်ကြီးဖြစ်လာတယ်။ဒါကကောင်းတဲ့အလားအလာတော့မဟုတ်ဘူး။ဒီကြခါကျတော့ပြည်သူလူထုရဲ့စိုးရိမ်မှုကလည်းပုံပြီးမြင့်တက်လာတယ်။ဒါတွေကကောင်းတဲ့အလားအလာတွေမဟုတ်ဘူး
။နိုင်ငံတော်သမ္မတကဧပြီလ16ရက်ကနေမေလ9ရက်နေ့ထိလူငင်းချမ်းသာခွင့်တုံ့ပြန်ပေးပြီးမြန်မာနိုင်ငံအနှံ့ပြားမှာရှိတဲ့ထောင်တွေထဲမှာအကျဉ်းသား23,000ကျော်ကိုပြန်လည်လွှတ်ပေးခဲ့တာလည်းဖြစ်ပါတယ်။အခုနောက်ဆုံးကြိမ်လွှတ်ပေးတဲ့လူငင်းချမ်းသာခွင့်မှာအခုစုပူနေတဲ့ထောင်တွေကအကျဉ်းသားတွေမပါဝင်တာကြောင့်စုပူမှုတွေဖြစ်နေတာလည်းဖြစ်ပါတယ်။လက်ရှိအချိန်မှာမန္တလေးဥပ္ပိုလ်ထောင်နဲ့ပဲခူးထောင်တို့မှာထောင်စုပူမှုတွေဖြစ်ပေါ်လာမှာစိုးရိမ်တဲ့အတွက်လုံခြုံရေးချထားရပါတယ်မြန်မာနိုင်ငံမှာအကျဉ်းထောင်နဲ့အလို့စကန်ပေါင်း93ခုရှိပြီးအကျဉ်းသား9000ကျော်ရှိနေပါတယ်ခင်ဗျာ